အာဏာသိမ်းထားတဲ့မြန်မာစစ်တပ်အနေနဲ့အာဏာဆွတ်လွတ်ပြီးဒီမိုကရေစီနှိကျရွေးကောက်ခံဆိုရကိုအာဏာပြတ်အပ်ရမယ်ဆိုတဲ့ပြောဆိုထားချက်အတိုင်းအမေရိကန်ကဆက်လက်ရည်တည်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Burma's military leaders must see that their attempts to replace Burma's democratically elected
စစ်တပ်ကအာဏာဆွန့်ရပါမယ်ဒီမိုကရေစီနှိကျရွေးကောက်ခံအစိုးရကိုအာဏာပြန်အပ်ရပါမယ်မြန်မာပြည်သူတွေနဲ့အတူဆက်လက်ရပ်တည်ပြီးအဲ့ဒီရပ်တည်ချက်မပြောင်းပါဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောဆိုခဲ့တာပါအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကဂရုပြုထားတဲ့အတိုင်းရွေးကောက်ပွဲတွေကျင်းပရေးအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတွားရောက်ညှိနှိုင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ရည်တည်ချက်ကိုမေးမြန်းခဲ့တာမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
် Well, I understand that proposal remains hypothetical and so we would
ဒီပြောဆိုချက်ဟာခမန်းပြောဆိုတဲ့အဆင့်သာရှိသေးတယ်လို့နားလည်ထားပါတယ်ဒါကြောင့်လဲမှတ်ချက်မပေးလို့ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရကဖြေကြားခဲ့ပါတယ်မြန်မာစစ်အုပ်ချုပ်ရေးကောင်စီကလုံမယ်လို့ပြောထားတဲ့ရွေးကောက်ပွဲကိုလက်ခံရေးအင်ဒိုနီးရှားဘက်ကစီယုံချိုးပန်းနေကြောင်း Reuters သတင်းတပုတ်ကဖော်ပြခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတွင်စန့်ကျင်ဆန္ဒပြခဲ့ကြပါတယ်အင်ဒိုနီးရှားဘက်ကတော့ဒီသတင်းကမမှန်ဘူးလို့ပြောပါတယ်အာဏာရယူထားတဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမြောင်လှိုင်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်နှစ်ဦးဖြစ်တဲ့ဗိုလ်ချုပ်ကြီးမောင်မောင်ကျော်နဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းတို့ကိုတနင်္လာနေ့မှာအမေရိကန်ကပြစ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့တယ်လို့ပဲစစ်အာဏာသိမ်းမှုမှာတာဝန်ရှိသူတွေအကျိုးဆက်ခံစားရမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကထပ်လောင်းပြောပါတယ်မြန်မာစစ်အာဏာသိမ်းမှုအတွက်တာဝန်ရှိတဲ့စစ်ကောင်ဆောင်တွေကိုဗြိတိန်နဲ့ကနေဒါတို့ကဒဏ်ခတ်ပိတ်ဆို့ကြောင်းကြေညာထားပြီးဖြစ်တယ်လို့ဥရောပသမ္မတဘက်ကလည်းစစ်ကောင်ဆောင်တွေကိုအရေးယူဒဏ်ခတ်ဖို့တနင်္လာနေ့ကနိုင်ငံသားရေးဝန်ကြီးတွေသဘောတူခဲ့ကြပါတယ်ရှင်